ထွေအုပ်အချင်းဦးစီးရဲတပ်ဖွဲ့မိသားတပ်ဖွဲ့နဲ့အထူးစုံစမ်းစစ်ဆေးရေးဦးစီးဌာန၅ခုစလုံးကိုတိုင်းနယ်ပြည်နယ်ဝန်ကြီးချုပ်တွေရဲ့ကြီးကြပ်ကိုကဲမှုအောက်မှာဆိုတဲ့စာသားကိုပယ်ဖျက်ကြောင်းပြည်ထောင်စုဝန်ကြီးဌာနကမနေ့အင်္ဂါနေ့ကထုတ်ပြန်လိုက်ပါတယ်ဝန်ကြီးချုပ်တွေအနေနဲ့ဒီဦးစီးဌာန၅ခုလုံးကိုကြီးကြပ်စစ်ဆေးပေါင်းစပ်ညှိနှိုင်းနိုင်တယ်လို့ပြင်ဆင်လိုက်ကြောင်းဖော်ပြထားပါတယ်။ဒါဟာအုပ်ချုပ်ရေးမှာအရေးပါတဲ့ဦးစီးဌာနတွေကိုပြည်ထောင်စုဝန်ကြီးဌာနကပဲဆက်လက်ချုပ်ကန့်သွားမှာဖြစ်တယ်လို့အပြောင်းလဲတွေဆောင်ရွက်နေတဲ့ NLD အစိုးရပေါ်မျှော်လင့်ချက်တွေကိုလည်းအားနည်းစေတယ်လို့သုံးသပ်နေကြပါတယ်။ဆက်သွယ်စုံစမ်းထားတဲ့မတ်အင်ဂျင်နီယာကပြောပြပါမယ်။
တိုင်းနယ်ပြည်နယ်အစိုးရအသီးသီးကိုစက်တင်ဘာလ22ရက်နေ့ရက်စွဲနဲ့ပြည်ထောင်စုဝန်ကြီးဌာနကပေးပို့တဲ့အကြောင်းကြားစာမှာထွေအုပ်အချင်းဦးစီးရဲမိသက်စတဲ့ဒီဦးစီးဌာန၅ခုကိုတိုင်းနယ်ပြည်နယ်ဝန်ကြီးချုပ်တွေရဲ့ကုတ်ကဲမှုနဲ့သက်ဆိုင်ရာတိုင်းနယ်ပြည်နယ်ဝန်ကြီးဌာနတွေရဲ့အောက်မှာတင့်တော်တယ်လို့ထည့်သွင်းဖွဲ့စည်းတာဝန်ပေးဆောင်ရွက်ရန်လို့ဖော်ပြခဲ့တာပါဒီထုတ်ပြန်ချက်ကြောင့်ရက်သားဝန်ကြီးချုပ်တွေအနေနဲ့ဒီဦးစီးဌာနတွေကိုအုတ်ချုပ်ကွက်ကဲနိုင်ပြီလို့ပြည်သူအများကယူဆခဲ့ကြပြီး NLD အစိုးရလက်ထက်စစ်တပ်ကချုပ်ကင်ထားတဲ့ပြည်ထောင်စုဝန်ကြီးဌာနဘက်ကတကယ်ပဲအပြောင်းလဲတွေပြုလုပ်လာပြီလားလို့မျှော်လင့်ခဲ့ကြတာပါဒါပေမဲ့အရင်ကြေညာချက်စာသားကိုပြန်လည်ပြင်ဆင်ကြောင်းပြည်ထောင်စုဝန်ကြီးဌာနကမနေ့ကထုတ်ပြန်ခဲ့တာပါဒါနဲ့ပတ်သက်လို့မြမအရေးလေးလာသုံးသပ်နေသူဒေါက်တာရံမျိုးသိန်းရဲ့အမြင်ကတော့
ဒီလေဝန်ကြီးဌာနအောက်မှာရှိတဲ့ဌာန၅ခုနဲ့ပတ်သက်တဲ့ကိစ္စကတကယ်တော့2008ဖွဲ့စည်းပုံအခြေခံဥပဒေအကျပ်တင်းနဲ့ဓာတ်ရိုက်ဆက်ဆက်နေတယ်လို့ကျွန်တော်ကမြင်တယ်။တကယ်တမ်းကတော့ခုနပြည်ရေးဝန်ကြီးဌာနဝန်ကြီးဟာတော့တမတော်ကာကွယ်ရေးဦးစီးချုပ်ကခတ်အပ်တဲ့လက်ရှိတမတော်ရာရှိကြီးဖြစ်နေတဲ့အခါကျတော့သူ့ရဲ့စီမံခန့်ခွဲမှုအောက်မှာဒီဌာန၅ခုကရှိနေတယ်လို့ပြောလို့ရတယ်။နောက်ပြီးတော့လက်ရှိပေါ့လေဒီ2008ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်ဒီ256အရာဟိုတိုင်းဒေသကြီးနဲ့ပြည်နယ်အစိုးရအနေနဲ့ပေါ့ဒီတူလက်အောက်မှာရှိတဲ့ဝန်ကြီးဌာနတွေကိုသူကစီမံခန့်ခွဲတာလမ်းညွှန်တာကြီးကြပ်တာစစ်ဆေးတာတော့ပေါင်းစပ်ညှိနှိုင်းပေးတာအဲ့ဒီလောက်ကိုပဲသူကလုံပိုင်ခွင့်ပေးထားတဲ့အခါကျတော့ဒီဖွဲ့စည်းပုံအခြေခံဥပဒေမှာပါတဲ့ပြဋ္ဌာန်းချက်ပေါ်မှာအကူအကားလုပ်ပြီးတော့ဒီပြည်ရေးဝင်ကြီးဌာနအနေနဲ့ဒီတူလက်အောက်မှာရှိတဲ့ဌာန၅ခုရဲ့လုံပိုင်ခွင့်ကိုမူလအနေထားတိုင်းပြန်ပြီးတော့ဟိုကန့်သတ်ထားတာလို့ကျွန်တော်ကမြင်တယ
်။ဟုတ်ကဲ့အခုလိုတစ်ဖက်မှာလည်းဖွဲ့စည်းပုံအကြက်တဲကလည်းရှိနေတော့ဒီဦးစီးဌာနတွေကိုအယက်သားအုပ်ချုပ်မှုအောက်ကိုထားဖို့ဆိုတော့ပြည်သူတွေရဲ့မျှော်လင့်တယ်လို့ပေါ့နော်အပြောင်းလဲတွေဖြစ်ဖို့ဘလို့နီးလန့်တွေနဲ့ဆောင်ရွက်နိုင်မလဲရှင
့်။ကျွန်တော်အမြင်ကတော့တကယ်တမ်းကတိုင်းဒေသကြီးနဲ့ပြည်နယ်အုပ်ချုပ်ရေးဥပဒေနော်ခရိုင်အုပ်ချုပ်ရေးဥပဒေမြို့နယ်အုပ်ချုပ်ရေးဥပဒေတွေကိုပြည်တော်စုလွတ်တော်ကနေပြီးတော့အမြန်ဆုံးပြဋ္ဌာန်းဖို့လိုအပ်တယ်။အဲ့ဒီဥပဒေတွေအရမဲပေးပိုင်ခွင့်ရှိသူပြည်သူလူထုကနေတိုင်းရိုက်ရွေးကောက်တင်မြောက်တဲ့အုပ်ချုပ်ရေးအဖွဲ့တွေကိုတိုင်းဒေသကြီးနဲ့ပြည်နယ်မှာရောခရိုင်မှာရောမြို့နယ်မှာရောအမြန်ဆုံးဖွဲ့စည်းတာဝန်ပေးနိုင်ဖို့လိုအပ်တယ်လို့မြင်တယ်။ပြီးတဲ့အခါကျလို့ရှိရင်အဲ့ဒီအထွေထွေအုပ်ချုပ်ရေးဦးစီးဌာနဟာတိုင်းဒေသကြီးနဲ့ပြည်နယ်ခရိုင်မြို့နယ်အထွေဟိုအုပ်ချုပ်ရေးအဖွဲ့တွေရဲ့စီမံခန့်ခွဲမှုအောက်မှာရှိတဲ့ဌာနတွေတဲကတစ်ခုပဲဖြစ်တဲ့နယ်လို့မြင်တယ
်။မနေ့ကပြည်ထောင်စုဝန်ကြီးဌာနကနေတိုင်းနယ်ပြည်နယ်အစိုးရတွေကိုပေးပို့တဲ့အကြောင်းကြားစာမှာတော့အထွေထွေအုပ်ချုပ်ရေးဦးစီးဌာနအချင်းဦးစီးဌာနမိသက်ဦးစီးဌာနမြန်မာနိုင်ငံရဲတပ်ဖွဲ့အထူးစုံစမ်းစစ်ဆေးရေးဦးစီးဌာနစတဲ့ဌာန၅ခုကိုတိုင်းနယ်ပြည်နယ်ဝန်ကြီးချုပ်တွေရဲ့ကွက်ကဲမှုနဲ့သက်ဆိုင်ရာဒေသကြီးပြည်နယ်ဝန်ကြီးဌာနတွေအောက်ကိုတင့်တော်တယ်လို့ထည့်သွင်းဖွဲ့စည်းသွားဖို့ဆိုတဲ့မူလစာသားကိုပယ်ဖျက်ပြီးသက်ဆိုင်ရာတိုင်းဒေသကြီးပြည်နယ်ဝန်ကြီးချုပ်တွေအနေနဲ့တည်ဆဲဥပဒေတွေအရကြီးကြပ်စစ်ဆေးပေါင်းစပ်ညှိနှိုင်းနိုင်တယ်လို့ဒုတိယဝန်ကြီးဗိုလ်ချုပ်အောင်စိုးလက်မှတ်နဲ့ပြင်ဆင်ကြောင်းဖော်ပြထားပါရဲ့ရှင်